မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့၄နှစ်တာကာလအတွင်း2024ခုနှစ်မှာအရက်သားတွေအများဆုံးသေဆုံးခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောလိုက်ပါတယ်။စစ်တပ်ရဲ့အာဏာချုပ်ကန်မှုဒဇနဲ့ဒဇရော့ကျလာတဲ့အချိန်မှာပဲအရက်သားတွေအပေါ်လက်တုပ်ပြန်တဲ့အနေနဲ့မြို့တွေယာတွေမှာလေကြောင်းကနေတိုက်ခတ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာဥပဒေမဲ့ဖမ်းဆီးတာစစ်မှုထမ်းဖို့ထောင်ထဲချတဲ့လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးတာတွေလုပ်လာတဲ့အကြောင်းဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့58ကြိမ်မြောက်အစည်းအဝေးအတွင်းမှာမဟာမင်းကြီးဖိုဂတ်ထက်ကအခုလိုပြောလိုက်တာဖြစ်ပါတယ်။စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုတားဆီးဖို့နိုင်ငံတကာအနေနဲ့လက်နက်ရောင်းချတာငွေကြေးစီးဆင်းမှုတွေဖျက်တောက်ဖို့လဲကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးကတိုက်တွန်းပါတယ်။ကမ္ဘာကြီးမှာပဋိပက္ခတွေတစားနဲ့တစားတိုးပွားလာသလိုလူမှုအသိုက်အဝန်းတွေအတွင်မှာလည်းသဘောထားကွဲလွဲမှုတွေနဲ့နဲ့ရှန်ရှန်ဖြစ်ပေါ်လာနေကြောင်းလည်းထောက်ပြပါရယ်နိုင်ငံတကာစစ်ရေးနီအဖွဲ့ရဲ့စည်ရင်ကိန်းကဏ္ဍတွေအရကမ္ဘာကြီးမှာပဋိပက္ခပေါင်း120လောက်ဖြစ်ပွားနေပြီးတော့စစ်ပွဲတွေကြောင်းလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကြုံနေရတယ်လို့လည်းပြောပါရယ်ယူကရိန်းပေါ်ရုရှားကျူးကျော်စစ်အတွင်းလူအများအပြားတိုက်ဆုံးခဲ့တာနဲ့ပတ်သက်လို့ထောက်ပြခဲ့သလို Hamas ဖမ်းဆီးထားတဲ့ Israel တစားကန်တွေပြန်လွှတ်ပေးရင်းနဲ့ဂါဇာအတွက်အကူအညီတွေအများဆုံးပြန်လည်ပေးပို့နိုင်ရေးကိုလည်းတောင်းဆိုခဲ့ပါတယ်ရှင်။